တကြံတော့ကစဉ်းစားမတင်မဲ့မြန်မာပြည်ရဲ့လက်ရှိအခြေအနေကိုတန်ချက်ဆက်ဆိုခဲ့တဲ့ထောင်တို့မျိုးဆက်တန်ချက်ဖွဲ့ဝင်တချို့ကိုအင်းစိန်ထောင်မှာထိန်းသိမ်းထားသလိုကြံနေသူတွေကိုလည်းပိုက်စိတ်တိုက်ရှာဖွေဖမ်းဆီးနေတော့မယ်လို့ကိုရိုင်းတရားစွဲဆိုခံရသူအဖွဲ့ဝင်တဦးကပြောပါတယ်။တပ်မတော်ကမလေးမစားလုပ်တဲ့ဆိုပြီးအခုလိုပုံမှန်905ကာဂျီဆက်သွယ်ရေးပုံမှန်66ကာဂျီတို့နဲ့တရားစွဲဆိုဖမ်းဆီးထိန်းသိမ်းနေတာတွေဟာဒီမိုကရေစီခြေကံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆို권ကိုထိပါတာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆို권လှုပ်ရှားမှုအဖွဲ့အတန်းကလည်းပြောဆိုလိုက်ပါတယ်။မတ်စုမော်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဒီနေ့မြန်မာနှစ်တကူတကြံပွဲတော်ကာလမှာတော့မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူလူထုလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုကြောင်းသားလူငယ်တွေစုဖွဲ့ထားတဲ့တန်ကျက်အဖွဲ့တချို့ကစီးစီရေးဆန်းစားမတင်မဲနဲ့ဖျော်ဖြေတင်ဆက်ခဲ့ကြပါတယ်။တကြံအကြနေမှာတော့အဲ့ဒီတန်ကျက်အဖွဲ့တွေကထောင်တို့မျိုးဆက်တန်ကျက်အဖွဲ့လူငယ်တချို့ကိုသူတို့ရဲ့တန်ကျက်တွေဟာတပ်မတော်ရဲ့ဂုံတိုက်ခါထိခိုက်စေတယ်ဆိုတဲ့ဆွဆွဲချက်နဲ့66ကာကြီးပုံမှန်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကတက်အရာရှိတဦးကတရားစွဲဆိုခဲ့တယ်လို့နောက်ထပ်ထပ်ပြီးတော့လဲဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဦးဆောင်သူ9ဦးကိုတန်ကျက်ထဲမှာတက်မတော်ကိုထိခိုက်စေတဲ့အတုံးတုံးတွေပါဝင်ခဲ့တယ်ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယပုံမှုကြီးတန်ထွန်းမြင့်ကတရားလိုပြုတ်လုပြီးတော့ပုံမှန်905ကာကြီးအကြီးညိုပြက်စီမှုနဲ့ထပ်မံတရားစွဲဆိုပြီးတဲ့နောက်မှာတော့အခုဆိုရင်ဒီတန်ကျက်အဖွဲ့တွေကတချို့ကိုအစ်စိတ်အကျဉ်းတော်မှာဖမ်းဆီးချုပ်နှောင်ထားပြီးဖြစ်ပါတယ်။နောက်ထပ်ထပ်ပြီးတော့လည်းဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်ခွန်တဦးကို66ကာကြီးပုံမှန်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုဗိုလ်မှူးကြီးမျိုးပြဦးကနေပြီးထပ်မံတရားစွဲဆိုခဲ့ပါတယ်။အခုလက်ရှိဒေါင်းတို့မျိုးဆက်အဖွဲ့ဝင်တွေကိုစွဲဆိုထားတဲ့ပုံမှန်တွေနဲ့အမှုရေးဆိုင်နေရတဲ့အခြေအနေတွေကိုတော့ကိုယ်တိုင်66ကာကြီးပုံမှန်နဲ့တရားစွဲဆိုခံထားရပြီးတော့သူ့ရဲ့နေအိမ်အထိလာရောက်ရှာဖွေဖမ်းဆီးတာကိုခံတရသူမတ်စုရတနာမြင့်ကရှင်းပြပါတယ်
နောက်ဆုံးချိန်ကြီးရတော့လောလောဆယ်5ရောက်ပေါ့နော်ကိုဦးဇေယျလွင်ကိုပိုင်ရဲသူကိုဇော်လင်းသူကိုပိုင်ဖြိုးမင်းနဲ့မကေခိုင်ထွန်းကကြတော့905ကာကြီးနဲ့လက်ရှိအင်းစိန်ထောင်မှာပေါ့နော်သူတို့ကအခုလက်ရှိတော့တရားရင်ဆိုင်နေရပေါ့ယုံကြည်နှစ်ခေါက်ပြီးသွားပြီသူတို့ရဲ့နောက်လာမဲ့ယုံကြည်ကလာမဲ့ဆက်တုံးရင်းနဲ့သူတို့ကိုယုံကြည်ထက်ချိန်လာပါတယ်မညာကုန်တရားရုံမှာပေါ့တော့ကြာနေရထပ်ပြီးတော့ဟိုတရားဆွဲထားတယ်ပေါ့ဘူတထောင်ညွန့်နေရစခန်းကိုလာပြီးတော့အမှုဖွင့်တိုင်ကြားရတဲ့အတွက်လက်ရှိအင်းစိန်ထောင်လေးက9ရောက်ရဲ့အပြင်ကညီမစုရနာမြင့်ရဲ့နောက်ကိုငင်းချမ်းစုရဲ့အဲ8ရောက်ကို66ဂါဒီနဲ့အဲဒီရန်ကုန်တိုင်းစစ်ဌာနချုပ်ကဒုဗိုလ်မှူးကြီးမျိုးမင်းဦးလာမြေသူကအဲလာပြီးတော့အမှုဖွင့်ထားလို့ကသူရဲတွေကညီမအိမ်ကိုလည်းညီမကိုသွားရှာတယ်ပြီးတော့ကိုငင်းညက်စုအိမ်လည်းအိမ်နေညကပဲသွားတယ်ပေါ့သူငင်းညက်စုကအိမ်မှာရှိနေတဲ့အတွက်ကိုငင်းညက်စုအိမ်ကနာကြီးလည်းဖြစ်နေရောအိမ်မှာသူရှိနေတဲ့အတွက်သူ့ကြတော့ခေါ်သွားတယ်ပေါ့နော်နောက်နေ့မှလာမယ်ဆိုတော့မရဘူးအတင်းပဲထက်ချင်းလိုက်ခဲ့ပါဖြည့်ရှင်းပါဆိုပြီးတော့အိမ်ည7နာရီလောက်ကြီးသူ့ဘူတထောင်ရဲစခန်းကိုခေါ်သွားတယ်လို့သိရတယ
်အခုလိုမျိုးတန်ကျက်ထိုးခဲ့တဲ့အတွက်ထောင်းတို့မျိုးဆက်တန်ကျက်အဖွဲ့ကိုပုံမှန်905ကာကြီးဆက်သွယ်ရေးပုံမှန်66ကာကြီးရတဲ့တရားစွဲဆိုတာကဒီမိုကရေစီရဲ့အခြေခံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိပါဖြစ်တဲ့ဆိုပြီးဖန်စီထိတ်သိမ့်ခံတန်ကျက်အဖွဲ့ဝင်တွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုတဲ့အကြောင်းအတန်အဖွဲ့ကကိုရဲဝေဖြူအောင်ကပြောပါတယ
်အရေးကြီးဆုံးကတော့ဒီအရှိပြည်သားဖန်ဆန်ထားတဲ့လူတွေအကုန်လုံးပြန်လွှတ်ပေးဖို့ပါဒီဝေဖန်သူတွေကိုဖန်စီတရားစွဲဆိုနေရာတွေကိုရက်တက်မှုလိုပါတယ်ဒီရက်တက်မှုဆိုတဲ့နေရာမှာတမတော်တစ်ခုရဲ့မဟုတ်ဘူးဟိုလက်ရှိအချိန်မှာဒီအစိုးရလည်းတရားစွဲထားရှိတယ်ဒီလိုမျိုးတရားစွဲထားတဲ့ဟာတွေကိုဖြတ်ပြီးတော့တရားမစွဲအောင်ရက်တက်မှုလိုတယ်လို့ဆိုတော့တော့ပြောဆိုခွင့်ပေါ့အနောက်ချက်ပြရဲ့ဥပဒေပုံမှန်တွေကိုဖြတ်သိမ်းဖို့ပါ
ယနေ့ခေတ်အခြေဒီကိုလွတ်လပ်စွာဖော်ထုတ်တင်ပြခဲ့ကြပြီးတော့တက်ဆိုင်သူတွေစည်ကြုံတုံတရားရှိစေဖို့ဘီးမောင်းထိုးထောက်ပြတဲ့အနေနဲ့တန်ကျက်ထိုးခဲ့ကြတာဖြစ်တယ်လို့ဒေါင်းတို့မျိုးဆက်ကမတ်စုရတနာမြင့်ကပြောပါတယ
်တန်ကျက်ထိုးကြတဲ့နေရာမှာခေစနေအရာအတိုင်းကြီးပေါ်မှာဖြစ်စေချင်တာတွေအစိုးရကိုကောင်းစေချင်တာတွေတက်ဖို့ပြုပြင်စေချင်တာတွေကိုရောက်ပြည်ပြည်စီကျင်တာတွေအကုန်ပေါ့အဲ့ဒါတွေတော့ဒီလူရဲ့ဘဝတွေပေါ့ငင်းချမ်းရေးအကြောင်းတွေပညာရေးအကြောင်းတွေအကုန်ပါတယ်ရောအဲ့ဒါတွေကိုဒီတန်ကျက်စာသားတွေအဖြစ်တကြံမှာပေါ့နော်ဖြော်ပြရဲပေါ့ပြည်သူတွေကိုအဲ့တော့ဒီဟာညီမတို့ကကိုယုံကြည်လို့လုပ်တဲ့အရာဖြစ်တယ်ပြီးတော့ညီမတို့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ပေါ့ဒီမိုကရေစီရဲ့အခြေခံဖြစ်တယ်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုညီမတို့အားလုံးကယုံကြည်ရဲ့ဒီလိုမျိုးပြောရတာလဲညီမတို့ကဟိုပြုပြင်စီခြင်းလို့ကောင်းစီခြင်းလို့ကြောင်းစီခြင်းလို့ပြောတဲ့အပိုင်းပေါ့နော်အဲ့ဒီဟာကိုရှက်ခွဲပါတယ်ဒီဂုံတိတ်ခါညှိုးနှွမ်းစီပါတယ်ဆိုပြီးတော့ပုံမာကြီးကလည်းပြီးတော့အကြီးကြီးပေါ့နော်ပုံမာကြီးကြီးနဲ့ညီမတို့နိုင်ငံရေးကျင်းသားတွေဖြစ်အောင်တွန်းပို့ရတဲ့ဟာမျိုးပေါ့နော်ညီမအနေနဲ့တော့ဒီကပြောမယ်ဆိုရင်တော့မဖြစ်သင့်ဘူးပေါ့အကုန်လုံးကတိုင်းပြည်ရဲ့ဒီမိုကရေစီအကြောင်းလဲတွေတရားရေးစနစ်အကြောင်းလဲတွေမှာအားလုံးပါခဲ့ကြတဲ့သူတွေတိစက်ခဲ့ကြတဲ့သူတွေကြီးပဲ
ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ရဲ့အမှုကိုပြန်ပြီးရုပ်သိမ်းပေးဖို့ HRW ဒေဂဒဂလူခွေစောက်ကြီးအဖွဲ့ကြီးကလည်းကြေကြာချက်ထုတ်ပြန်ပြီးတော့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်